န့်ခန့်တာလို့မပါရက်လာတူတော်မောင်းတရားစီရင်ရေးရဲ့ခေဦးကာလတုန်းကဟန်ပူရဘီကိုရဥပဒေဆိုတာရှိခဲ့တယ်မင်းလဲကျောင်းတုန်းကတင်ခဲ့ဘူးပါမှာမျက်လုံးတစ်လုံးအတွက်မျက်လုံးတစ်လုံးလက်တစ်ချောင်းအတွက်လက်တစ်ချောင်းပြန်ပြီးအယောပေးရတဲ့ဥပဒေလေအခုငါတို့ပြည်သူတွေကဒီလိုရှေးဟောင်းဥပဒေတွေကိုပြန်ပြီးတောင့်တလာကြတယ်တရားစီရင်မနိုင်ကိုပြည်သူတွေအယုံကြည်ကင်းမဲ့လာကြတဲ့အခါမှာအာကူလို့မရတဲ့အခါမှာကိုယ်တရားကိုစီရင်လာကြတာဟာလေပြစ်မှုတိုးပွားလာရခြင်းအကြောင်းတရားတွေကအရေးကြီးတဲ့အကြောင်းအရာတစ်ခုဖြစ်လာခဲ့တယ်။ကိုယ့်ကိုပြစ်မှုကျူးလွန်သွားတဲ့သူကိုရဲစခန်းမှာအဖူးဖွင့်နေကြန့်ကြတယ်။တရားရုံးမှာတရားရင်ဆိုင်ရရင်ကြန့်ကြတယ်။တရားမျှတမှုမရှိတဲ့စီရင်ချက်ထွက်လာတဲ့အခါမှာပိုးပြီးနာကျင်ခံစားရတယ်။ဒီတော့ကိုယ့်တရားကိုစီရင်တော့မယ်ဆိုပြီးရန်ကိုရန်ချင်းတုံ့ပြန်လာကြတယ်။တရားစီရင်ရေးကိုအယုံအကြည်မရှိကြတော့တာကြောင့်ကိုယ့်တရားကိုစီရင်လာကြတာကြောင့်မလိုအပ်ပဲအမှုခင်းတွေထူပြောလာရပါတယ်ငါတူ။တာရကအနေနဲ့စက်တင်ဘာလ16ရက်နေ့ကပဇွန်တော်ရေကျော်မှာဖြစ်သွားခဲ့တဲ့ရိုင်ရဲတဲကိုကန်လူတက်မှုကိုပဲကြည့်လူတက်မှုဖြစ်တဲ့အမျိုးသမီးဟာမက်ဆင်ဂျာကနေတဆင့်တေဆုံးသူနဲ့ရီးစားဖြစ်ခဲ့ပြီးကာမလိန်လယ်ရယူတာကိုခံလိုက်ရတယ်သူ့ရဲ့လက်ဝတ်လက်စားတွေကိုလည်းတေဆုံးသူကရယူသွားခဲ့တယ်ပြီးတော့ထိုင်းနိုင်ငံဘက်ကိုရောက်သွားပြီးကန်ကောင်းထောက်မှလို့ကူညီတဲ့သူတွေနဲ့တွေ့ပြီးနေရက်ပြန်ရောက်လာခဲ့တယ်နေရက်ပြန်ရောက်လာတဲ့အခါမှာအမျိုးသမီးလေးကတောင်တကုံရဲစခန်းမှာသွားပြီးအမှုဖွင့်တယ်တောင်ငုံရဲစခန်းကအေယာဝင်ရဲစခန်းမှာအမှုသွားဖွင့်မှုညွှန်ကြားတယ်။အေယာဝင်ရဲစခန်းကလည်းတောင်ပြောက်လမ်းဆောင်မှာရှိတဲ့တောင်ငုံရဲစခန်းကိုပြန်သွားဖို့ထပ်ပြီးလွှဲပြောင်းပေးပြန်တယ်။ဒါနဲ့အမျိုးသမီးလေးဟာတောင်ငုံတရားရုံးကိုဦးတိုက်လျှောက်ထားခဲ့တယ်။အဲ့ဒီမှာမြို့နယ်ဥပဒေအရာရှိကအမှုဟာမြဝတီမြို့မှာဖြစ်ပွားခဲ့တာကြောင့်မြဝတီတရားရုံးကသာသွားပြီးအမှုဖွင့်ဖို့လမ်းထပ်ညွှန်ပြပါတယ်။အဲ့ဒီမှာအမျိုးသမီးလေးဟာကြံရမရတော့တဲ့အဆုံးနာကြီးစိတ်နဲ့လူတက်မှုကိုကျူးလွန်လိုက်မိပါတော့တယ်ငါတူ။အမျိုးသမီးကလေးရဲ့မိသားစုဝင်တွေကတကယ်လို့သာဥပဒေကြောင့်ရတိုက်တန်းမှုကိုလက်ခံလိုက်ရင်လူသက်မှုဖြစ်လာနိုင်ကြအကြောင်းမရှိဘူးလို့မီဒီယာတွေကိုဖွင့်ဟပြောပါတယ်။ဒါအပြင်အမျိုးသမီးကလေးကြုံတွေ့ခဲ့ရတဲ့ဖြစ်ရပ်ပေါ်ဥပဒေကြောင့်ရဖြေရှင်းမပေးခဲ့တဲ့ရဲအရာရှိတွေတရားရေးဝန်ထမ်းတွေကိုအေးအေးယူဆောင်ရွက်ပေးစီလိုတဲ့အကြောင်းအမျိုးသမီးလေးရဲ့မိသားစုဝင်တွေကတောင်းဆိုခဲ့ကြပါတယ်။တကယ်လည်းတရားရေးဝန်ထမ်းတွေကအေးတည်ယူဖေးဖေးမမကိုချင်းစာပြီးဖိဖိစီစီဆောင်ရွက်ပေးခဲ့ရင်ဒီလူတက်မှုဟာဖြစ်လာနိုင်စရာအကြောင်းမရှိဘူးလို့ဘာကတော့မြင်ပါတယ်ငါတို့2016ခုနှစ်တုန်းကလည်းကြောက်ဆဲမျိုးမှာကောင်မလေးတယောက်ကိုမော်တော်ယာဉ်တစ်စီးကတိုက်တက်ပြီးထွက်ပြေးသွားခဲ့တယ်။ကောင်မလေးရဲ့ဖခင်ကရဲစခန်းမှာအမှုဖွင့်ခဲ့ပေမဲ့ရဲတွေကအထူးတလဲဖိဖိစီစီမဆောင်ရွက်ပေးတာကြောင့်အမှုကကြန့်ကြာနေခဲ့တယ်။အဲဒီမှာဖခင်ဖြစ်သူကမခံမရနိုင်ဖြစ်တာကြောင့်ကိုနီးကိုဟန်နဲ့သူ့သမီးကိုတိုက်တက်သွားတဲ့ကားသမားကိုရှာဖွေစုံစမ်းထောက်လန်းခဲ့ပြီး6လအကြာမှာတရေခံကိုတည်ဆုံးသွားတဲ့ကောင်မလေးရဲ့ဖခင်ကိုယ်တိုင်ရဲစခန်းကိုအကြောင်းကြားအနှံ့နိုင်ခဲ့တယ်။တကယ်လက်တွေ့မှာလဲရာဇဝတ်မှုကျူးလွန်ခံလိုက်ရတဲ့နိနာသူတွေအနေနဲ့ဥပဒေအကြောင်းအရအေးအေးယူပေးဖို့တိုင်ကျက်ဖွင့်တာမှာလွယ်လွယ်ကူကူတိုင်ကျက်ဖွင့်မရတာတွေအများကြီးရှိခဲ့တယ်။ဒလောကငါးမိတ်ဆွေတယောက်ရဲ့အိမ်ဖောက်ထွင်းခံလိုက်ရလို့ရဲစခန်းမှာအမှုသွားဖွင့်တယ်။ရဲကတရားရုံးကိုအချင်းကုန်ခံပြီးလာနိုင်လားမလာနိုင်ရင်အမှုမဖွင့်ပါနဲ့ဆိုလို့ပြန်လာခဲ့ရတယ်။ပြီးခဲ့တဲ့စက်တင်ဘာလ17ရက်နေ့ကလည်းအင်းစိန်မြို့နယ်မှာစိုက်ကားခိုးသွားတဲ့တကူကစိုက်ကားပိုင်ရှင်ကိုငွေနဲ့ပြန်လာရွေးဖို့ညှိနှိုင်းခဲ့တယ်။ဒါကိုရက်ွက်သူရက်ွက်သားတွေကသူတို့နဲ့အတူတကူကိုဝိုင်းဖမ်းပေးဖို့နေရင်းကိုအကူအညီတောင်းရမှာနေရင်းကတရခံကိုကိုယ်တိုင်ဖမ်းပြီးရဲစခန်းလာအပ်ဖို့သာညွှန်ကြားခဲ့တယ်။သူကိုယ်တိုင်လိုက်မဖမ်းပေးခဲ့ပါဘူး။တလောကလည်းရွှေပြည်သာမြို့နယ်မှာကလေးမလေးတယောက်ဘလက်ကာယာအပြုကျင့်ခံရတယ်။အဲ့ဒါကိုကလေးရဲ့မိခင်ကရဲစခန်းမှာအမှုသွားဖွင့်လာမှာစင်းရဲနွမ်းပါတဲ့ကလေးမိခင်ကိုအမှုရင်ဆိုင်ရင်ငွေကြေးအကုန်ကျများမယ်ဆိုပြီးရွှေပြည်သားရဲစခန်းကပြောဆိုခဲ့တာကြောင့်အမှုမဖွင့်ဖြစ်ခဲ့ဘူး။နောက်ပိုင်းဟိုးလေးတကျော်လူပြောသူပြောများလာပြီးမီဒီယာတွေမှာပါလာတော့မှတရခံကိုအမှုဖွင့်ဖမ်းဆီးပေးခဲ့တယ်။ရဲတပ်ဖွဲ့ကိုတွားရောက်တိုင်တန်းတဲ့အမှုတိုင်းအလွဲတကူအမှုမဖွင့်ပေးတာကြောင့်ရာဇဝတ်မှုကျူးလွန်ခံရတဲ့ဘက်ကအများကြီးနစ်နာတာတွေရှိနေတယ်။အမှုဖွင့်ပြီးပြန်ရင်လည်းဖိဖိစီစီမလိုက်တာကြောင့်ကြန့်ကြာနေရတာအမှုလုံးဝမပေါ်တော့တာတွေလည်းရှိနေဖြစ်နေပါတယ်ငါတို့ဒါကြောင့်ပြစ်မှုကျူးလွန်ခံကြရတဲ့သူတွေဟာရဲစခန်းမှာအမှုမဖွင့်နေကြတော့ပဲကိုနီးကိုဟန်နဲ့တရားစီရင်လာကြတဲ့ပုံစံမျိုးဖြစ်လာတာကြောင့်အမှုအခင်းတွေကလည်းဇာတဲ့တပူတိုးလာနေကြတာပေါ့ရဲဝင်နှန်းတွေဘက်ကလည်းအမှုတစ်ခုဖြစ်လာရင်အမှုလာဖွင့်ရင်အလွဲတကူမဖွင့်ပေးချင်ရတဲ့အကြောင်းတရားကလည်းရှိနေပြန်ပါတယ်အမှုအသေးတစ်ခုဖွင့်ပြီးသွားရင်အဲ့ဒီအမှုမပေါ်မချင်းအထက်ကဖိအားပေးတာကိုရဲဝင်နှန်းတွေအနေနဲ့ခံကြရပြန်တယ်အမှုမပေါ်ရင်ထုကြည်လာတင်ရတာဒီတဲ့အခြေအနေစိုးလာရင်နေစွန်နေဖျားကိုပြောင်းရွှေ့တောင်းဝင်ထမ်းဆောင်ရတာတွေရှိနေတော့တော်ယုံအမှုမဖွင့်ပေးကြတော့ဘူးဒါအပြင်အမှုတစ်ခုအတွက်အမှုလိုက်ဈေးကို ုံးတောင်းချက်သာထုတ်ယူခွင့်ရှိတာကြောင့်အမှန်တကယ်အမှုလိုက်တဲ့အခါမှာမလုံမလောက်ဖြစ်ကြရတယ်။ဒါကြောင့်တော်ယုံဆိုရဲတွေကအမှုမဖွင့်ပေးကြတော့ဘူး။ဒီတော့သက်ဆိုင်ရာဌာနအနေနဲ့လည်းလိုအပ်တဲ့ပံ့ပိုးမှုလုံလောက်တဲ့ထောက်ပံ့မှုတွေလုပ်ပေးဖို့လိုအပ်နေပါတယ်။ရဲဝန်ထမ်းတွေတရားရေးဝန်ထမ်းတွေအနေနဲ့လည်းကိုယ်တော်ဝင်ကိုယ်ကြေပွန်ပြီးပြည်သူတွေကိုညီရင်းအကိုမောင်ရင်းနှမလိုပူညီဆောက်ရှောက်ခြင်းအပြင်တရားစီရင်မှန်တိုင်းပြန်ပြီးတည့်မက်လာအောင်စူးစမ်းဆောင်ရွက်ပေးကြပါလို့တိုက်တွန်းခြင်းဒီတစ်ပတ်ဤကုန်းချုပ်လိုက်ပြရစေ။ဝင်လေတရားစင်ရေးကိုယုံကြည်အားကိုးနိုင်တဲ့ပြည်သူတွေထဲကပြည်သူတယောက်ဖြစ်နိုင်ပါစေလို့အဘဆုတောင်းပေးလိုက်ပါရယ်ကွယ်။ချစ်လာစွာသောမင်းရဲ့အဘစန်နီဦး